ိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုတွင်းကစီးပွားရေးလုပ်ငန်းတွေနှောင့်နှေးသွားရတဲ့အထက်မှာမြန်မာနယ်ပွားတွေရဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေလည်းပါပါတယ်။အစိုးရကအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းမွေအစီအစဉ်ကြီးညာလိုက်ပေမဲ့တကယ်တမ်းအလုပ်ဖြစ်မဖြစ်အပေါ်မှာစောင့်ကြည့်နေကြပါတယ်။နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာပလင်းကွန်ဘူးကွန်တွေအပါအဝင်ပြန်လည်အသုံးပြုနိုင်တဲ့ပစ္စည်းတွေကိုဝယ်ယူတဲ့Westside Value Redemption Center ရဲ့ပိုင်ရှင်ဦးမြင့်နိုင်ကတော့သူ့လုပ်ငန်းကထက်ဝက်ကျော်လောက်ကျသွားတယ်လို့ VOA ကိုအခုလို့ပြောပါတယ
်။ကာတိုင်းဒီလိုတာမန်ရက်မျိုးတွေကျွန်တော်ဆိုင်တဆိုင်ရဲ့ဝင်ငွေဝယ်ရတဲ့ quantity ကကျွန်တော်တပေါင်းခွဲ2000ခွဲလောက်ရှိ quantity ဝယ်ရတယ်အရေးအတွက်ပေါ့နော်။အခုဆို9000နဲ့1000အောက်မှာပဲအများအားဖြစ်နေတယ်။အဲ့မှာဘာကြုံရလဲဆိုတော့ဒီဆိုင်လေးအစိုးရကပိတ်ခိုင်းလို့ပိတ်လိုက်ရတဲ့လုပ်ငန်းတွေပြီးရပောင်း90လောက်ထိဆိုင်လာကစားတွေပေးကြရမလို့ဘူးဆိုတဲ့အာမျိုးဥပဒေတွေထုတ်ထားတယ်ကျွန်တော်လုပ်ငန်းကကြတော့ essential နဲ့မှပိတ်တဲ့ထဲမှာမပါဘူးမပါတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တော့ဆိုင်လာကစားတွေပေးရတော့တယ်အဲ့ဒါကြောင့်ကျွန်တော်ကဒီဘက်မှာပြန်ဖွင့်တယ်ပြန်ဖွင့်တော့လည်းပဲရာသီဥတုလေးကောင်းလာပြီမဲ့တော်လေးကိုခိခိုက်တဲ့အနေအထားမျိုးတွေကျွန်တော်အခုလက်ရှိကြုံနေရတယ်
နယူးယောက်ပြည်နယ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးရင်ဆိုင်နေရတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီလောက်အခြေအနေမဆိုးတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့မှာစူရှိဆိုင်ဖွင့်ထားတဲ့ဦးစိုးကလည်း VOA ကိုအခုလိုပြောပါတယ်
။နေရာဒီသားပေါ်မှာကျွန်တော်ဆိုင်ဆိုရင်တော့ဟို40ရာခိုင်နှုန်းလောက်ကျသွားတယ်။60ရာခိုင်နှုန်းလောက်တော့ကျန်သေးတယ်ပေါ့နော်။အရှုံးခံတဲ့အဆင့်တော့မရောက်သေးဘူး။ဟိုအလုပ်ဝန်ထမ်းလာစားရတဲ့အနေအထားလောက်တော့
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ထိခိုက်ရတဲ့အမေရိကန်လုပ်ငန်းတွေအတွက်ချင်းငွေအစီအစဉ်ကိုတောက်ချနေမှာသမ္မတကကြေညာပါတယ်
။ Paycheck Protection Program is launching tomorrow.
ဝန်ထမ်းလက်ကပေးရေးအကာအကွယ်ပေးမယ့်အစီအစဉ်ကိုမနေ့ပြန်မှစပါမယ်။လုပ်ငန်းငယ်တွေအတွက်ဒေါ်လာ350ဘီလီယံလောက်ချထားပေးဖို့အစီအစဉ်ထားတဲ့အကြောင်းသမ္မတထရန့်ပြောသွားတာပါ။အခုဝန်ထမ်းလက်ကပေးရေးအကာအကွယ်ပေးမယ့်အစီအစဉ်ကတော့အလုပ်သမားတွေငှားရမ်းဖို့ဒါမှမဟုတ်လဲဆက်ပြီးအလုပ်ပေးဖို့အတွက်သုံးမှာဖြစ်ပါတယ်။ Buffalo မြို့မှာမြန်မာနှွေပွားဝန်ထမ်း10ဦးနဲ့ဆိုင်လေးဆိုင်ဖွင့်ထားတဲ့ဦးမြင့်နိုင်ကတော့ငွေချေးဖို့ပြင်ဆင်နေပါပြီ
။ကျွန်တော်ဝန်ထမ်းလာစာပေးနေရမယ်။ပေးလိုက်အဲ့တွေဝန်ထမ်းလာစာပေးရမယ်ဆိုင်လာစာတွေပေးရမယ်။အဲ့ဒီအတွက်ဒီအတွက်ဦးအစိုးရကနေယူ SBA Small Business Association ကနေပြီးတော့ကျွန်တော်တို့လုံးနေထုတ်ပေးဖို့ဟိုကြော်ညာတွေတွေ့တယ်ကျွန်တော်တို့စီအီးမေးလ်တွေဝင်လာတယ်လိုအပ်တဲ့ information တွေဟိုကျွန်တော်ဖြည့်ပြီးတော့အဲအစိုးရစီကပေးမဲ့ program တွေကျွန်တော်ယူဖို့ benefit ပေါ့နော်အဲဒီတို့ဟာတွေကျွန်တော်ပြန်ပေးဖို့လိုတယ်တချို့ဟာကြတော့လည်းအတိုးတုံးကအရင်နဲ့တယ် 1% ပဲပြန်ပေးရမယ်တချို့ဆိုရင်လုံးဝပြန်ပေးစရာမလိုတဲ့ဟိုလုံးဆိုပေမဲ့ grant ပုံစံမျိုးတွေတိကျွန်တော်တွေ့လမ်းရှိတယ်အဲ့ဒါတွေကျွန်တော်သူတို့စီမှာ apply လုပ်ဖို့ပဲပြင်ဆင်နေတယ်ပေါ့
မြောက်ကယ်ရိုလိုင်းနားကဆူရှိဆိုင်စီးပွားရေးလုပ်တဲ့ဦးစိုးကတော့အစိုးရစီကငွေချေးဖို့အတွက်စဉ်းစားအောင်မယ်လို့ပြောပါတယ်
။သူကနေတည်ဝင်ပေးမယ်ဟိုဟာတွေတော့ကျွန်တော်တို့ယူမယ်အဲ့လိုလုံးချေးဖို့တော့ခုတောက်ခံနိုင်တဲ့ဟိုမချေးသေးဘူးပေါ့နော်။တော့မတတ်နိုင်တဲ့အဆုံးကြမှာပဲယူမယ်လို့စိတ်ကူးထားတယ်။အခုတော့ဆက်ပြီးရမ်းနိုင်နေတယ်
အမေရိကန်ပြည်ထောင်စုအတွင်းမှာမဖြစ်မနေဖွင့်စရာမလိုတဲ့အလှပြင်ဆိုင်လိုမျိုးစီးပွားရေးလုပ်ငန်းတွေကတော့ပိတ်ထားကြပါတယ်။စားတောက်ဆိုင်တွေ၊စားတောက်ကုန်ဆိုင်တွေလိုမျိုးလူထုအတွက်မရှိမဖြစ်လိုအပ်တဲ့စီးပွားရေးလုပ်ငန်းတွေကတော့ဆက်ပြီးလေပတ်နေကြပါတယ်ရှင်။ကျမတင်ကြီးထိုက်ပါ